ကျမ်းမာတော်မူပါစတူတော်မောင်ရေ YBS ရင်လိုင်းစနစ်ပြောင်းလဲလိုက်ပြီးတဲ့နောက်မှာအများပိုင်ဘက်စကားလိုင်းအနေနဲ့ပြေးဆွဲတဲ့မော်တော်ယာဉ်တွေစပယ်ယာမပါတော့တဲ့အတွက်ခီးသွားပြည်သူတွေစိတ်ချမ်းသာခဲ့ကြရတယ်။တဦးတည်းပိုင်မီနီဘတ်စတို့နဲ့အူဟောင်းနေတဲ့ကားကြီးတချို့ကတော့ခုထိစပယ်ယာတွေပါနေတော့မယ်။ခုထိပြိုင်မောင်းနေကြတော့မယ်။ဘာပဲပြောပြောကားဟောင်းတွေတော်တော်များများနေရာမှာအဲကွန်းပါတဲ့ကားစစ်တွေအစားထိုးလိုက်တဲ့အတွက်အရင်ကတည်းကဆိုင်ရင်အများကြီးတက်တောင့်တက်တာနဲ့စီးနှင်းကြပါတယ်။ဒါပေမဲ့ရန်ကုန်မြို့မှာဘက်စကားစီးတဲ့ခီးတွေက1.5 သန်းကျော်လောက်ရှိတဲ့အတွက်လက်ရှိပြေးဆွဲနေတဲ့ဘက်စကားစီးရေ3,000ကျော်ဟာခီးတွေအကြီးတွက်နဲ့ဆိုင်ရင်မလောက်မငှအနေထားဖြစ်နေပါတယ်။နောက်ထပ်ကားစီးရေတိုးချဲ့ဖို့လိုအပ်နေပါသေးတယ်။အဆိုးဆုံးကညပိုင်းခီးတွေအတွက်ပြေးဆွဲနေတဲ့မော်တော်ယာဉ်ရှားပါးသွားပြီးအရင်မထထလက်ထက်တုန်းကအတိုင်းပဲညပိုင်းအောက်ဆိုင်ကားတွေအဆမတန်ပေါများလာတာပါငါတူ။ည၈နာရီနောက်ပိုင်းဆိုရင် YBS ကားတွေရှားပါးသွားပါပြီ။တစ်စီးနဲ့တစ်စီးကြားမှာ45မိနစ်တစ်နာရီလောက်ခြားသွားပါပြီ။တချို့ရင်လိုင်းတွေဆိုည7နာရီကျော်9နာရီလောက်ဆိုရင်ကားမရှိတော့ပါဘူးအထူးသဖြင့်လမ်းကျောရှိတဲ့ရင်လိုင်းတွေတော်တော်များများမထွက်ကြတော့ပါဘူးရွှေပြည်သာကနေဘိုးတထောင်ဖျားထိဆွဲနေတဲ့ကားတွေတကုံအေယာအဝေးပြေးဝင်းကနေမြို့ထဲထိဆွဲနေတဲ့နံပါတ်20လိုင်းကားတွေတခင်မြပန်းချံကနေထောက်ကျန့်ထိဆွဲတဲ့နံပါတ်41လိုင်းကားတွေပျောက်သွားကြပြီးဂျားကားတွေအစားထိုးဝင်ရောက်လာကြပါတယ်အထူးသဖြင့်တဦးတည်းပိုင်ရင်လိုင်းတွေဟာညနေပိုင်းလောက်ကတည်းကစပြီးမဆွဲကြတော့ပါဘူးလိုင်းကားတွေအလုံးည9နာရီကျော်တဲ့အထိဆွဲပေးကြမယ်လို့ YRDA ကစီကံတတ်မှတ်ထားပေမဲ့တဦးဒီပိုင်ရင်လိုင်းတွေတော်တော်များများကစီကံမလိုက်နိုင်ကြပါဘူး။ဒီတော့ခီးသွွားပြည်သူတွေဟာအောက်ဆိုင်ကားတွေကိုအစည်းအဆမတန်ပေးပြီးစီးနေကြပါတယ်။အောက်ဆိုင်ကားအများစုဟာပေါင်မုတ်ကားကလေးတွေ၊ light truck ကားကလေးတွေနဲ့နှိကင်းဘက်ပြေးဆွဲခဲ့တဲ့ YBS mini bus ကားတွေပါ။နှိကင်းဘက်ပြေးဆွဲခဲ့တဲ့ YBS mini bus ကားတွေတောင်အောက်ဆိုင်ကားအနေနဲ့ပျောင်ပျောင်တင်းတင်းပြေးဆွဲနေကြပေမဲ့တက်ဆိုင်ရာကဒီနေ့တည်းထိရောက်တဲ့အရေးယူဟန်တားမှုတွေမလုံနိုင်သေးပါဘူး။အောက်ဆိုင်ကားတွေဟာအရင်မထထရင်လိုင်းကမော်တော်ယာဉ်တွေလိုပဲဒီစီးနဲ့ဒီစီးပြိုင်မောင်းတာခီးတဲ့လူတင်တာခိုက်ရန်ဖြစ်ပွားတာရင်စည်းကမ်းချိုးပေါက်တာတွေအများဆုံးလုတ်တက်ကြပါတယ်ရင်စည်းကမ်းချိုးပေါက်တဲ့ယာဉ်တွေကိုအေးအေးယူဆောင်ရွက်နေတဲ့ကြောက်တရားမျိုးတွေကယာဉ်ဒင်းရဲ့တပ်ဖွဲ့စုမှုကလည်းစည်းကမ်းဖောက်ပြတဲ့ယာဉ်တွေကိုအေးအေးယူနေတာမှာစည်းကမ်းဖောက်ပြတဲ့မော်တော်ယာဉ်အများစုကအောက်ဆိုင်ကားတွေဖြစ်နေတဲ့အကြောင်းပြောသွားခဲ့ပါတယ်ညပိုင်းခီးတဲ့အများစုက YBS ကားတွေအထွက်ကျဲသွားတဲ့အတွက်အနေရများတဲ့အောက်ဆိုင်ကားတွေကိုပဲရွေးချယ်စရာမရှိလို့စီးနေကြရပါတယ်။အောက်ဆိုင်ကားစီးရင်တယောက်ကိုကျက်တထောင်လောက်ပေးရပေမဲ့တက်စီငှားစီးတာထက်တော့တာနေသေးတဲ့အတွက်ခီးတဲ့တွေအတွက်အောက်ဆိုင်ကားကလွဲပြီးရွေးချယ်စရာမရှိတဲ့အနေအထားပါ။ဒီအားနည်းချက်ကိုသိတဲ့ဝိသမလောဘသားတွေကြောင့်ခုဆိုရင်အောက်ဆိုင်ကားတွေအစမတန်များပြားလာနေပါပြီငါတူ။စူးလေဘက်ကနေဂိတ်ဆတဲ့ YBS ကားတွေဟာညဦးပိုင်းရောက်လာရင်ဂိတ်ဆုံးထိမပြေးဆွဲကြတော့ပါဘူး။သူတို့ကတော့ gas မလောက်ဘူးလို့အကြောင်းပြကြပါတယ်။ဇက်တိုက်ရောက်လာတဲ့ကား3-4စီးလောက်ကဂိတ်ဆုံးထိမတော်ကြဘူးလို့အော်နေကြတဲ့အတွက်မှတ်တိုင်မှာခီးတဲ့တွေစုပုံနေပါတယ်။ဂိတ်ဆုံးထိရောက်တဲ့ကားတစ်စီးတလေစိုက်လာရင်လူရက်တိုးဝေ့တက်ကြရတဲ့အတွက်ခီးတဲ့တွေဟာအင်မတန်ဒုက္ခရောက်ကြရပါတယ်။ gas ကိုလုံလုံလောက်လောက်ကြိုပစ်ထားရင်ရရက်နဲ့စမထွက်ခင်မှာပဲကားတိုင်းလိုလို gas ကုန်နေပြီလို့အကြောင်းပြနေကြတာဟာကြိုးချောင်းမစီလျော်တဲ့အတွက်သက်ဆိုင်ရာကထိထိရောက်ရောက်အေးအေးယူတင်ပါတယ်။ဒီထက်နောက်ကျသွားရင်အောက်ဆိုင်ကားတွေကသာအားကိုးပြီတော့ပဲ။ဖြစ်တင်တာကအောက်ဆိုက်ကားတွေကိုအေးမြူခင်ညပိုင်းစီးတဲ့ခီးတဲ့တွေအတွက် YBS ကားတွေလုံလုံလောက်လောက်ပြေးဆွဲပေးစီခြင်းပါတယ် YBS ကားတွေသာလုံလောက်အောင်ပြေးဆွဲပေးရင်ဘယ်သူမှအောက်ဆိုက်ကားကိုစီးမှာမဟုတ်တဲ့အတွက်အောက်ဆိုက်ကားတွေကိုလည်းအလိုလိုနှိမ်နှင်းပြီးသားဖြစ်မှာပါလောလောဆယ် YBS ကားတွေကိုညပိုင်းလုံလောက်အောင်မပြေးဆွဲခိုင်းသေးဘဲနဲ့အောက်ဆိုက်ကားတွေကိုအေးအေးနေပြန်ရင်လည်းအခြေခံလူဒန်းစားတွေအတွက်ပိုပြီးဒုက္ခရောက်ဖို့သာရှိပါတယ် YBS ကားလည်းမရှိအောက်ဆိုက်ကားလည်းမထွက်ဆိုရင်ပိုးပြီးဈေးကြီးပေးရတဲ့တက်စီကိုသာရွေးချယ်ရတော့မယ့်အတွက်အခြေခံလူရန်းစားတွေအတွက်ကြီးစွာသောဝင်တော့ဝင်ပိုးသာဖြစ်စေမှာပါအခု YBS ကတတ်မှတ်ထားတဲ့ညပိုင်းအလှည့်ကျစနစ်ကလည်းဘယ်လိုမှအလုံးမဖြစ်ဘူးလို့ကြားရပါတယ်အထူးသဖြင့်ခီးရှည်ဆွဲနေကြတဲ့ရင်မောင်းတွေအတွက်အဆင်မပြေပါဘူးတတ်မှတ်ထားတဲ့ခောက်ရီထက်ဘယ်သူမှပိုမဆွဲကျင်ကြပါဘူးဒီအတွက်ညပိုင်းပြေးဆွဲမဲ့ရင်ပိုင်းရှင်တွေရင်မောင်းတွေကိုနှစ်ပိုင်းပြေးဆွဲနေတဲ့သူတွေထက်ပိုပြီးအကျိုးခံစားခွင့်ပေးတဲ့နည်းနဲ့ညပိုင်းပြေးဆွဲကျင်လာအောင်စီယုံသိမ်းသွင်းတင်ပါတယ်လို့အကြံပေးကျင်ပါတယ်ကဲပါလူကလေးရေမင်းလည်းညအချိန်မတော်အိမ်ပြန်တဲ့အခါမှာလုံုံစိတ်ချရပြီးတက်တောင့်တက်တာနဲ့ငွေကြေးအကုန်ကျနဲတဲ့ခီးသွွားပြည်သူတယောက်ဖြစ်နိုင်ပါစေလို့အဘဆုတောင်းပေးလိုက်ပါတယ်ကွယ်မင်းလည်းအားရင်ငါးစီစာပြန်ပါချစ်လက်စွာသောမင်းရဲ့အဘစန်နီဦး